အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကဥရောပမှာအမေ၃နိုင်ငံဖြစ်တဲ့ဗြိတိန်ပြင်သစ်ဂျာမနီနိုင်ငံတွေကနိုင်ငံသားဝန်ကြီးတွေနဲ့အွန်လိုင်းကနေဆွေးနွေးပွဲမှာမြမအရေးကိုလည်းထပ်သွင်းဆွေးနွေးမယ်လို့အမေရိကန်တာဝန်ရှိသူတို့ကတောက်ကြနေကပြောပါရယ်အဲ့ဒီဆွေးနွေးပွဲမှာအီရန်ရုရှားနဲ့တရုတ်ကိစ္စတွေအပါအဝင်မြန်မာကိစ္စကိုလည်းဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်ဒီဆွေးနွေးပွဲက2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကိုပြန်လည်အသက်သွင်းနိုင်ရေးသမ္မတဂျိုးဘိုင်ဒန်အစိုးရရဲ့လက်တလောခြေလှမ်းတစ်ခုလည်းဖြစ်ပါတယ်ကမ္ဘာအင်အားကြီးနိုင်ငံတွေပါဝင်လက်မှတ်ရေးထိုးထားတဲ့ဒီစာချုပ်ကနေသမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်တုန်းကအမေရိကန်နိုင်ငံကနှုတ်ထွက်ခဲ့တာဖြစ်ပါတယ်2015ခုနှစ်နျူကလ িয়ার သဘောတူစာချုပ်အရနျူကလ িয়ার လက်နက်ထုတ်လုပ်မှုလျှော့ချနိုင်ဖို့အတွက်အီရန်ကိုယူရိုနီယံသတ်စင်မှုပမာဏထိန်းချုပ်ထားတာဖြစ်ပါတယ်။အီရန်ကဒီလိုကန့်သတ်မှုကိုညှဉ်းဆန်နေခဲ့ပြီးအမေရိကန်နိုင်ငံနဲ့တခြားနိုင်ငံတွေရဲ့ပိတ်ဆို့တက္ကသိုလ်မှုတွေကိုဖြည့်လျှော့ပေးဖို့အပြန်အလှန်တောင်းဆိုနေတာလည်းဖြစ်ပါတယ်။ဒါပေမဲ့ဝန်ကြီးအန်တိုနီဘလင်ကန်နဲ့ဥရောပသုံးနိုင်ငံနိုင်ငံသားဝန်ကြီးတွေရဲ့ဆွေးနွေးပွဲကပထမဆုံးအကြိမ်ဆွေးနွေးပွဲဖြစ်တယ်လို့ဆွေးနွေးစရာကိစ္စတွေများပြားတာကြောင့်အီရန်ကိစ္စကိုတိတ်ထဲထဲဝင်ဝင်ဆွေးနွေးနိုင်မှာမဟုတ်ဘူးလို့လည်းဆွေးနွေးပွဲနဲ့နှိစက်သူတို့ကပြောပါရယ်ခင်ဗျ။